Mandalay ma online ga ni dai yai chao yang wae lou tu 400 lao go sit kaun si ga phan si thain thain khe bare lu su a yang wae lou ni de 2 ni ya go tlin la ni ga win yauk phan si khe da ma a yauk 400 lao phan si khan ya da lo chao pwe sa ri ga pyo bare yang gon ga pe pu de di tadin go ko ta nyin wa pyo pya pe ba ma shin
tiou nai ngan ga tou mya de WeChat lu mu kun ye mobile app ko tou mi lo online ga ni chao sain yang wae lou de ni ya 2 ni ya go dezamala 20 ni tlin la ni ma ne pai ma win yauk phan si da ba အင်အားအမြောက်များနဲ့ဝင်ရောက်ဖမ်းဆီးခဲ့မှုအတွင်းမှာ 400 လောက်ဖမ်းဆီးခံခဲ့ရပါတယ်ဖမ်းဆီးခံရသူတွေထဲမှာမြန်မာနိုင်ငံသားတွေရာမကတရုတ်လူမျိုးတွေလည်းပါပါတယ်သူတို့ကိုမန္တလေးဥပုထောင်မှာဖမ်းဆီးစစ်ဆင်နေပြီးတော့ဒီကနေ့ဒီဇင်ဘာလ 21 ရက်နေ့အထိသူတို့ပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့ကြောက်ပွဲစားတယောက်ကပြောပါတယ်မင်းကကျွန်တော်ဒီအကန့်အခုပေါင်းကိုအားလုံးပေါင်း
400 နီးပါးတော့ပါတယ်ဗျအဲ့ဒါတော့ပမာကုန်တယ်ပိုးစားလေးတွေများတယ်ပေါ့ဒီတော့အများဆုံးမိတာပိုးစားလေးများလို့မိတာ
ဒီနေ့ရတော့အခုလုတ်ပေးမဲ့အတန်ကြာဆိုကုတီတော့လုတ်လာတဲ့အတန်တော့မကြားသေးဘူးကြောက်ပွဲစားတွေဟာတရုတ်နိုင်ငံဘက်ကဝယ်သူတွေကို WeChat Mobile App ပေါ်ကတဆင့်ကြောက်တွေကိုရောင်းဝယ်လုပ်လို့ရှိပါတယ်ဆရာနာသိမ်းပြီးတဲ့နောက်ပိုင်းကြောက်ပွဲစားအများစုဟာကြောက်ဝမ်းတွေကိုမသွားကြတော့ဘဲနဲ့နှီးစက်ရာလူစုဝေးပြီးတော့ online ကနေရောင်းဝယ်လုပ်နေကြတာဖြစ်ပါတယ်ဒီလိုရောင်းဝယ်နေတဲ့ကြောက်ပွဲစားတွေကိုရောအဝယ်တိုင်းတွေကိုပါဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီအနာမသိငင်
COVID ကာလတုန်းကတော့ကြောက်ဝမ်းပြလို့လည်းဒီအပြင်မှာပဲပေါ့ဗျာဒီဒီလိုဘုကအမျိုးဘုဆက်တွေပေါ့ကိုအိမ်ကကို COVID တိုက်ကြတာရောင်းရတာရှိတာပေါ့ဗျာ အဲအရင်ဆိုရလက်ထက်တုန်းကတော့ငါမို့ဖန်တီးခြင်းပါခြင်းတော့မရှိသေးဘူးပြင်းခြင်းပါခြင်းပဲရှိတာလေပြင်မှာမလို့ခုလည်းအော်လောက်ပဲရှိတယ်ခမိုးတော့အကျန်းဖက်ဖန်နေစီတော့မရှိဘူးလေဒီတော်လိုင်းကြီးကြတော့အကုန်လုံးကဘာနဲ့မွေမနဲ့ပိုက်ကောက်လုပ်တာလေဘောသူနဲ့အပြင်မှာပဲလုပ်ကြတာဟုတ်ဟိုပေါင်းလေးအောင်ဖြစ်ဖို့ဒီအကုန်မဖေးခြင်းလို့ဘယ်သူမှပိုင်းနဲ့မွေမလို့ရောက်တယ်တို့တော့ပိုင်းနဲ န်းထဲမှာရှိတဲ့ဟိုအခန်းပိုင်ရှင်တွေကအပြင်မှာကိုယ့်အိမ်မှာကိုဖွင့်ကြလာပေါ့ကိုယ်ကုန်းတွေခေါ်ပြီးတော့ကိုယ်ဖွင့်ကြတော့သူတို့မှာမျက်စိကုန်းလေးဆူပြီးတော့နေပြည်တော်ကနေဆင်းဖန်တယ်တော့ကျွန်တော်ကြားရတယ
်စစ်ကောက်စီတပ်ဖွဲ့ဝင်တွေဟာကြောက်ဝိုင်းအပြင်မှာအယောင်းဝယ်လုပ်နေတဲ့84လမ်း53 44လမ်းနဲ့89လမ်း55 16လမ်းတွေမှာအယောင်းဝယ်လုပ်နေသူတွေကိုအင်အားအလုံးရင်းနဲ့ဝင်ရောက်ဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ဖမ်းဆီးထားသူတွေကိုဥပဒေထောင်မှာထိန်းသိမ်းထားပြီးတော့ငွေနဲ့ရွေးဖို့ဆိုတဲ့ပြောဆိုမှုတွေရှိပေမဲ့ဒါနဲ့ပတ်သက်လို့ VOE ကတိကျအတည်ပြုချက်တော့မရပါဘူးနေပြည်တော်မှာပလဲအတွဲနဲ့ကြောက်စိမ့်အတွဲတွေကိုပြတ်တရောင်းချနေတဲ့အချိန်မှာပဲအခုလိုမျိုးမန္တလေးကကြောက်မြက်အထယ်ရီရောင်းတဲ့ကြောက်ပွဲစားတွေကိုစစ်တပ်ကဖမ်းဆီးတာဖြစ်ပါတယ်ကိုဗစ်ကာယောဂါနဲ့ဆက်နာသိမ်းမှုတွေကြောင့်စီးပွားရေးခက်ခဲနေချိန်မှာအခုလိုဖမ်းဆီးလုပ်တာဟာကြောက်ရောင်းဝယ်လုပ်သူတွေအတွက်ခက်ခဲစေတယ်လို့ကြောက်ရောင်းဝယ်လုပ်နေသူကိုအောင်ကပြောပါတယ
်အန္တရာယ်ဆိုတော့ခင်ဗျတနည်းကျော်လို့ပြန်ပြောရင်ဟိုလုပ်ငန်းရခဲ့ရထားတယ်ပြီးတော့မှဒီဘက်2023ရောက်တော့အနာတိန်နဲ့တိန်နဲ့ကိုတခါလေလုပ်ငန်းတွေဆက်ပြီးရောရပြောင်းအဲ့တော့အဲ့ဒီလိုရက်နေတဲ့ကြားရင်းရတဲ့အချိန်လေးဒီမှာထွက်ထွက်လာပြီးတော့ပြန်ပြောရင်စားဝတ်နေကြတုံးကြအန်ဂျယ်ဒီရှောင်းရမယ်ဆိုပြီးတော့ခုကိုဗစ်တတိယလိုင်းဆိုတဲ့ဒါနော်ဒီစစ်ကောင်စီအနာတဲ့ပြီးနောက်ကကိုဗစ်တတိယလိုင်းဆိုတော့တော်တော်ထိရတဲ့လူတွေကအပြစ်မထွေရဲသလောက်ကိုဖြစ်ကုန်တာအဲ့တော့ကိုဗစ်ပြဿနာကိုလည်းရှောင်ရတယ်ဟုတ်လားဒီအနာသိနဲ့အန်ဒီကိုလည်းရှောင်နေရကြားရနေလူတွေကစီးပွားရေးကျက်နေတာတော့အဲ့တော့ဒီနေရာလေးမှာတော့ဘာလို့ပြောငါတို့လုတ်ကန်စားတော့လို့ရသေးတယ်ဆိုရအဲ့အသိစိတ်နဲ့မထွက်ချင်ပဲလေထွက်လာအခုလိုပုံစံမျိုးတွေကြာတောင်းရက်လိုက်တာဆိုတော့ဘာလို့ပြောဒါကိုခတ်သွားတယ်ဗျဆိုပေမဲ့အဲ့ဒီပေါ်မှာကျွန်တော်တို့ကစာဝတ်ကြီးကြီးအတွက်ဟုတ်လားနှစ်နှစ်လောက်ဒုက္ခခံရတဲ့အချိန်မှာအဲ့လိုရက်တီရတာဖြစ်တဲ့အတွက်အဖြစ်မနေရသွားနေရတော့ဗျဘယ်သူမှပြောလို့သွားနေရတော့မဟုတ်ဘူးဒါဒီလိုဆောင်ရွက်တယ်ဆိုတဲ့ဟာတို့ကပြန်ပြောရင်တော့ဒီလိုထပ်ပြီးဒုက္ခထပ်ပြီးတယ်လို့ကျွန်တော်အလိုပဲမြင်တယ်
။မန္တလေးကြောက်ဝိုင်းဟာမန္တလေးမြို့ရဲ့အထက်ကဝင်ငွေရတဲ့နေရာတစ်ခုဖြစ်ပြီးတော့ကြောက်တွေကိုတရုတ်ပြည်နဲ့တိုက်ရိုက်ချိတ်ဆက်ပြီးတော့ရောင်းဝယ်လုပ်တဲ့နေရာလည်းဖြစ်ပါတယ်။မန္တလေးမြို့ကြောက်ဝိုင်းမှာပုံမှန်နေ့စဉ်တောင်းနဲ့ချီတဲ့ကြောက်ရောင်းဝယ်သမားတွေနဲ့အရင်ကစီကားခဲ့ပေမဲ့လည်းကိုဗစ်ကာယောဂါဖြစ်ကလေးကလူစုလူဝေးမလုပ်ရတာကြောင့်ပိတ်ထားရပါတယ်။ဒါတွေမကပဲစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးလုံခြုံရေးမတည်ငြိမ်မှုတွေကြောင့်ကြောက်ဝိုင်းတွေကိုလာသူမရှိသလောက်ဖြစ်နေပြီးတော့အပြစ်မှာပဲရောင်းဝယ်လုပ်နေကြတာလည်းဖြစ်ပါတယ်။မန္တလေးရဲ့အဓိကနေရာတွေဖြစ်တဲ့ဈေးကြော်တော်နဲ့ကြောက်ဝိုင်းကိုပြန်လည်ဖွင့်လှစ်ဖို့စစ်ကောင်စီကဖိအားပေးလှုံ့ဆော်လာတာတွေရှိပေမဲ့ကြောက်ဝိုင်းအနီးမှာမကြာခဏဆိုသလိုပောက်ကွဲမှုတွေဖြစ်နေတာအပြင်စစ်ကောင်စီတပ်တွေကပါရှိနေတဲ့အတွက်အသက်အန္တရာယ်လုံခြုံရေးအတွက်စိုးရိမ်ပြီးတော့တော်ရုံများကကြောက်ဝိုင်းတွေကိုမလာရဲကြတာလည်းဖြစ်ပါတယ်ခင်ဗျာ